နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲအတွက်မဲဆန္ဒရှင်စီရင်မှရွေးနေတဲ့အပေါ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဝေဖန်လိုက်တယ်လို့ရွေးကောက်ပွဲကော်မရှင်အနေနဲ့ဥပဒေနဲ့မညီတဲ့လှုပ်ဆောင်မှုတွေလုပ်နေတာတွေလည်းရှိတယ်လို့ပြောဆိုလိုက်ပါတယ်။တခြားပါတီတို့ရဲ့ဥပဒေမဲ့လှုပ်ဆောင်နေမှုတွေကိုကော်မရှင်ကိုတိုင်ကြားပေမဲ့လည်းအရေးယူပေးခြင်းမရှိဘဲနဲ့မျက်ကွယ်ပြုထားတယ်လို့လည်းပြောဆိုပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းကမမေခါကအခုလိုသတင်းပေးပို့ထားပါတယ်။
ဒီကနေ့ပါတီအောင်နိုင်ရေးရုံးခန်းမှာရွေးကောက်ပွဲနဲ့ပတ်သက်ပြီးလက်ရှိကြုံတွေ့နေရတဲ့အခက်အခဲတွေကိုမီဒီယာနဲ့တွေ့ဆုံချိန်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကအခုလိုပြောဆိုလိုက်တာပါ
။ဒီဦးတင်ဝင်းဆိုတဲ့အနေနဲ့ပေါ့ဒါကျွန်တော်ဝင်ရတာတော့ဒီတိုင်းပါတယ်။သွားရပြီးတော့ဆက်ဖို့တင်တယ်။ဒီပြရတော့တမတော်ဒါပြင်းပြင်းထန်သွားပြီးဖြစ်တယ်။ဒါမှမဟုတ်ကရွေးကောက်ပွဲဝင်ရဆိုပြီးတော့ဆိုင်ပြီးတော့အဲ့ဒီမှာပါလို့ရတယ်။ကျင်းနာရတဲ့အတိုင်းပဲပြောတာကဒုက္ခတွေဖြစ်တယ်။ဆိုပေမဲ့အဲဒီပုဂ္ဂိုလ်ကကျန်လာပြည့်တဲ့အခါမှာဖူးတည်ဝင်မှုတော့မူလတာဝန်ဖြစ်တဲ့ဘုံမူကြီးကျင်းဝင်အနေနဲ့စမ်းပြေကျန်လို့ရှိကတန်းတိုင်းတယ်ဆိုတာပေါ့။သူကဆောင်းရတဲ့အချက်တွေကိုကျန်နေပြီးတော့စမ်းပြေကျန်ဆောင်းရွက်ပြလိုက်တယ်ပြီးတော့ဥပ္ပေကိစ္စဟာဒီလိုလည်းပဲကျွန်တော်စောင့်ဝင်နေအောင်တင်တာပေါ်မှာလည်းအခါနောက်ကျသွားပြီးပါမျိုးတော့ပြည့်နေတဲ့ဒါမျိုးလက်လူရှိတဲ့ကိစ္စမျိုးတွေတွေ့ပါတယ်။
မကြသေးခင်ကရန်ကုန်တိုင်းလုံခြုံရေးနဲ့နေဆက်ရေးရာဝင်ကြီးတာဝန်ကနေအငိမ့်စားယူခဲ့တဲ့ဥတင်ဝင်းနဲ့ပတ်သက်ပြီး NLD ကနိုင်ကဥတင်ဦးကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။ဒါပြင်လက်ရှိမှာတက်မတော်ကနေအငိမ့်စားယူပြီးနိုင်ငံရေးနယ်ပယ်တွေကိုဝင်ရောက်လာတဲ့တက်မတော်သားဟောင်းတွေဖြစ်တဲ့ဦးလာထေဝင်ဦးဝေလွင်နဲ့ဝင်ကြီးဟောင်းဦးမြင့်လိုင်တို့ဟာထုတ်ပြန်ထားတဲ့စည်းကမ်းချက်တွေကိုမလိုက်နာဘဲမဲဆွယ်စည်းရုံးမှုလှုပ်ဆောင်ခဲ့တဲ့အထောက်အထားတွေရှိပေမဲ့ရွေးကောက်ပွဲကော်မရှင်ကအရေးမယူခဲ့ဘူးလို့သူကထောက်ပြပြောဆိုခဲ့ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဗဟိုကော်မတီဝင်ဦးဝင်းထိန်ကလည်းမအူပင်ကအနေစန့်ခံရေးပါတီလွှတ်တော်ကိုယ်စားလှယ်အနေနဲ့ဝင်ရောက်ရှင်ပြိုင်မဲ့တိုင်းညွတ်မှာမိဘနှစ်ပါးစလုံးနိုင်ငံသားသားဖြစ်ကြောင်းထောက်ထားတွေရှိနေပေမဲ့ကော်မရှင်အနေနဲ့လွှတ်တော်ကိုယ်စားလှယ်အနေနဲ့ဝင်ရောက်ရှင်ပြိုင်ခွင့်ပေးထားကြောင်းဒီပေါ် NLD အနေနဲ့တင်ပြခဲ့ပေမဲ့ကော်မရှင်ကကိုယ်စားလှယ်အဖြစ်ရုပ်သိမ်းခြင်းမရှိဘဲစစ်စေးနေစေဖြစ်တယ်လို့သာအကြောင်းပြချက်ပေးခဲ့တယ်လို့ဦးဝင်းထိန်ကပြောပါတယ်
။တခါပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုမဲမပီရီပါတီကြီးတစ်ခုနဲ့မပါတာအဖွဲ့ကလှုံ့ဆော်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့သူကခုလိုပြောပြပါတယ
်။အဲ့ဒီကျင်းရရကမပါတာဆိုတာသိကြတယ်။သူတို့ပါတီဥက္ကဋ္ဌကိုနာမည်နဲ့ကခေါ်ပြတဲ့အပြင်ကိုကျွန်တော်တို့ကသူတို့ယူပါလာတာနဲ့ဥရီမထောက်ခံတဲ့အကြောင်းမဲမပီဘူးဆိုတဲ့လှုပ်ဆော်တဲ့စာ။အဲ့ဒါနဲ့ပတ်သက်လို့ဖြောင်းဝင်ပုဂ္ဂိုလ်ကအနာပါတီကြီးကပုံကိုဒီဝတ်ကျုံမော်ဒီဟင်္သရာတို့ပြင်လို့မှာဆိုလို့ရှိရင်အဲ့ဒီဒီရံဝတ်တွေပို့လိုက်တဲ့ကျင်ရတဲ့အထုတ်လိုက်အထုတ်လိုက်တော့ဓာတ်ပုံရှိတယ်ဖြောက်ဝဲစာတွေရှိတယ်ဖြောက်ဝဲတဲ့ပုံတွေရှိတယ်အဲ့ဒါတွေပတ်သက်ပြီးအကျိုးကြောင့်ဖော်ပြပြီးတော့ UC ကိုတင်ပြတဲ့အခါမှာကျွန်တော်တို့ပြောတာကဘယ်လိုမှဒီလိုမဖြစ်ဘူး
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဗဟိုကော်မတီဝင်ဦးဝင်းထိန်ပြောဆိုထားတာပါလက်ရှိနောက်ဆုံးထုတ်ပြန်ထားတဲ့မဲဆင်းနဲ့ပတ်သက်ပြီးကြုံတွေ့နေရတဲ့အပေါ်မှာလည်းသူကခုလိုပြောပြပါသေးတယ်
။ဒီရန်ကုန်တိုင်းကတချို့မြို့တွေလေးမှာတွေ့တာရော။မင်းဆိုတာချမ်းပြည်မှာရောသင်္သာရီမှာရောတိုင်းနယ်ပြည်အနှံ့မှာတွေ့တာ။ချို့မိသားစုတွေမှာကိုယ့်မိသားစုပုံတွေနဲ့လူတွေပို့နေတယ်။လျှောက်ပေါ်လာရှိတယ်၊ရှေ့ောက်ပေါ်လာရှိတယ်။အဲ့ဒါကိုသက်ဆိုင်ရာမိသားစုတွေကမြို့နယ်ကော်မရှင်ကိုသွားပို့တယ်။တောက်ွက်မယ်လို့ပြောတာ။တောက်ွက်တောက်ွက်မရှိဘူး။ဒါတော့ကသွားသာဘကဟောသွားပြီးတော့ပြောတဲ့ခါကျရင်သာဘကသူတို့နဲ့ပြန်ဆိုင်ပြောမချင်းတဲ့ဆိုင်ကြီးအဲ့လိုခေါ်ရောပုတ်တယ်ပို့တဲ့ပုံပုံတွေကဘယ်လိုလဲကျွန်တော်တို့မသိဘူးတမျိုးနဲ့တမျိုးတွေမှာပို့နေမှာဆိုရှင်ဒီတိုင်းလို့ဆိုရင်တောင်းတဲ့တိုင်းတဲ့ချီရှိတယ်လို့ကျွန်တော်မှတ်ဆက
်မဲစင်ရင်မှောင်ရင်မှုတွေကြောင့်ပါတီအောင်နိုင်ရေးအပေါ်မှာထိခိုက်နိုင်တယ်လို့ဗဟိုကော်မတီဝင်ဦးဝင်းထိန်ကပြောပါတယ်ပါတီအောင်နိုင်ရေးအတွက်မဲဆွယ်စည်းရုံးနာမှာအခက်အခဲတွေရှိနေပေမဲ့ရာဂိုင်းနှုံပြအောင်မြင်အောင်လှုပ်ဆောင်မှာဖြစ်ကြောင်းပါတီရဲ့နိုင်ရက်ကဥတင်ဦးကပြောပါရယ်